印度尼西亚နိုင်ငံဘာလီကျွန်းမှာစနေနေ့ကအသေးခံဖုံးဖောက်ခွဲခဲ့မှုကိုကမ္ဘာခေါင်းဆောင်တွေနဲ့တန်တမန်တွေကတညီတညွတ်ထဲရှုံချလိုက်ကြပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးကွန်ဒလီဇာရက်ကလည်းဒီတိုက်ခိုက်မှုတွေကိုရှုံချလိုက်ပြီးအပြစ်ကျူးလွန်သူတွေကိုဥပဒေအရအရေးယူဖို့လှုံ့ဆော်နေတဲ့အင်ဒိုနီးရှားနိုင်ငံနဲ့အတူအမေရိကန်ပြည်ထောင်စုကရက်တည်မယ်လို့ပြောကြားလိုက်ပါတယ်။ဗြိတိသျှဝန်ကြီးချုပ်တိုနီဘလဲကဖြစ်နိုင်တဲ့နည်းလမ်းနဲ့ကူညီဖို့အဆင်သင့်ဖြစ်နေပါတယ်လို့ပြောကြားလိုက်ချိန်မှာပဲအော်စတြေးလျဝန်ကြီးချုပ်ဂျွန်ဟာဝတ်ကလည်းအခုအချမ်းဖက်တိုက်ခိုက်သူတွေဟာစိတ်အဆုံးမရောက်တဲ့အင်ဒိုနီးရှားအစိုးရကိုအောက်ခြေကနေကင်လှုပ်ဖို့ကြိုးစားလိုက်တာလို့ဆွဆွဲပြစ်တင်လိုက်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုဖီအာနန်ကဘာလီမှာအခုလိုနောက်တစ်ချိန်ထပ်ပြီးအတိုက်ခိုက်ခံရတဲ့မြင်ကွင်းကြောင့်တုံ့လုံခြောက်ခြားမိပါကြောင်းနဲ့အခုလိုတရေဘောကြောင့်စားတိုက်ခိုက်ခဲ့သူတွေကိုဥပဒေအရချက်ချင်းအရေးယူဖို့လဲအာဏာပိုင်တွေကိုတိုက်တွန်းလိုက်ပါတယ်။ဂျပန်၊ဖိလစ်ပိုင်၊နယူးဇီလန်၊စင်ကာပူ၊ဂျာမနီ၊ပြင်သစ်နဲ့တခြားနိုင်ငံတွေကလည်းအခုလိုတိုက်ခိုက်မှုတွေအတွက်ရှုံချလိုက်ကြပါတယ်။